ရုရှားနဲ့ OSCE လို့ခေါ်တဲ့ဥရောပတိုက်လုံခြုံရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်အဖွဲ့တို့ဒီကနေ့ဗီယက်နမ်မြို့မှာတွေ့ဆုံဆွေးနွေးကြဖို့ရှိတာမို့ရုရှားနဲ့ယူကရိန်းနယ်စပ်မှာဖြစ်ပေါ်နေတဲ့တင်းမာမှုတွေရှော့ချရေးကြိုးပမ်းမှုတွေဟာဒီအစည်းအဝေးပေါ်ကိုအာရုံပြောင်းသွားကြပါပြီ။ယူကရိန်းနဲ့ရုရှားနယ်စပ်ကတင်းမာမှုတွေရှော့ချရေးအတွက်အမေရိကန်နဲ့ရုရှားတို့ဗီယက်နမ်မြို့မှာတင်းလင်းလာနေကတွေ့ဆုံခဲ့တာနဲ့မနေ့ပုတ်ထူးနေ့ကရုရှားနဲ့ NATO အဖွဲ့တို့ဘရပ်ဆဲလ်စ်မြို့မှာတွေ့ဆုံဆွေးနွေးမှုတွေအပြီးဒီကနေ့အစည်းအဝေးကိုကျင်းပတာဖြစ်ပါတယ်။ဒီဆွေးနွေးမှုတွေမှာပါဝင်သူအားလုံးကဆွေးနွေးပွဲရလဒ်ကိုပြန်လည်သုံးသပ်ပြီးနောက်တစ်ဆင့်ဘာလုပ်မယ်ဆိုတာကိုဆုံးဖြတ်ကြမှာဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကသတင်းတောက်တွေကိုမနေ့ကပြောကြားခဲ့ပါတယ်။ဒါ့အပြင်ဒီဆွေးနွေးပွဲကိုတက်လာကြတဲ့ရုရှားကိုယ်စားလှယ်တွေဟာလည်းသမ္မတဗလာဒီမီပူတင်ထံပြန်အစီခံကြရအောင်မှာဖြစ်ကြောင်းအမေရိကန်ဘက်ကတန်တမာရေးနဲ့တွစ်ဆုံဆွေးနွေးတဲ့နေ့လနေ့ကိုပို့ပြီးလိုလားတယ်ဆိုတာကိုသိရှိထားတာနဲ့အညီသမ္မတပူတင်အနေနဲ့လည်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုဦးစားပေးရွေးချယ်လိမ့်မယ်လို့ယုံကြည်ကြောင်း Net Price ကပြောပါတယ်။လက်ရှိဖြစ်ပေါ်နေတဲ့တင်မာမှုတွေရှော့ချရေးအတွက်တန်တမာရေးနေ့လနဲ့အဖြေရှာကြဖို့အမေရိကန်နဲ့ NATO အဖွဲ့တို့ကရုရှားကိုတိုက်တွန်းနေကြတာဖြစ်ပါတယ်။မနေ့ကဘရပ်ဆဲလ်မြို့မှာပြုလုပ်ခဲ့တဲ့၄နိုင်ကြာဆွေးနွေးမှုအပြီးတင်းမာမှုတွေကိုရှော့ချမယ်ဆိုတဲ့ကတိကဝတ်ကိုမရခဲ့သလိုမလျှော့ချဘူးဆိုတဲ့ကြေညာချက်လည်းမထွက်သေးကြောင်းအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ဆွေးနွေးခဲ့တဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်းဒီရှာမန်ကဆွေးနွေးပွဲအပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်ခင်ဗျာ။